ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေရဲ့ပစ်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအများဘေးလွတ်ရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂေဒေးကစနေနေ့မှာပန်ကြားလိုက်ပါတယ်။ဒေသရင်းမှာတော့လေကြောင်းအချက်ပေးအဝေါ်တန်တွေစုညံနေတာပါ။လူဟန့်စ်ဒေသကချန်နေသေးတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရင်းနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေသတိပေးလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမြောက်ပိုင်းကကီယက်မြို့တော်တဝိုက်ကသူ့တပ်တွေကိုပြန်ရုပ်သိမ်းပြီးအရှေ့ပိုင်းကိုတိုက်ဖို့လုပ်နေတယ်လို့ရှေ့သုံးသက်သူတွေပြောနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားဟာယူကရိန်းတောင်ဘက်ခရိုင်းမီးယားကနေအရှေ့ဒေါန်ဘတ်စ်ဘက်ကိုလမ်းပတ်အောင်လုပ်နေပြီးအဲ့ဒီတောင်ဘက်နဲ့အရှေ့ဘက်တွေမှာပစ်ခတ်မှုတွေဆက်တိုးလှုပ်လာမယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းအရှေ့ပိုင်းဒွန်စနက်ဒေသမှာရှိတဲ့ကာမာတော့စ်ဘူတာကိုတောက်ကြံတွေကမစ္စိုင်းတုံးနှစ်ဆင့်နဲ့ပစ်ခတ်တဲ့အတွက်လူ52ဦးတဲ့မင်းတွေတိတ်ဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့တာပါအခုလိုတိုက်ခိုက်မှုကအရသားတွေပေါ်မှာတမင်တက်တက်တိုက်ခိုက်တာဖြစ်ပြီးဒါဟာစစ်ရာဇဝတ်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပြီးကမ္ဘာကတိတိကျကျတုံ့ပြန်မယ်လို့မျှော်လင့်ကြောင်းပြောပါတယ်ရုရှားကတော့ဒီဘူတာယုံပစ်ခတ်မှုဟာတော့ရှ်ကာဦးမစ္စိုင်းနဲ့ပစ်ခတ်တာဖြစ်ပြီးရုရှားဘက်ကဒီလိုတာတိုပစ်မစ္စိုင်းဒုံးကျည်မျိုးမတုံးဘူးလို့ညှင်းဆိုပြီးယူကရိန်းဘက်ကိုအပြစ်တင်ခဲ့တာပါဒါပေမဲ့ကာကွယ်ဆိုင်ရာ Defense Blog website မှာတော့ရုရှားစစ်ရင်တန်းကနေဒီလိုမစ္စိုင်းမျိုးတယ်ဆောင်တော့တာတွေ့ရတယ်လို့မတ်လ31ရက်နေ့ကဖော်ပြထားပါတယ်